ပရောဂျက်မြတ်ညာမြန်မာနိုင်ငံရှမ်းပြည်တောင်ပိုင်းကအင်းလေးကန်ဟာရေပေါ်ဆိုင်ပြိုးကြီးနဲ့ဥယျာဉ်လေးခြေထောက်နဲ့လေလော်တဲ့ရိုးရာဓလေမြို့မနဲ့တောင်တန်းတွေပတ်လည်ဝန်းရံနေတဲ့သဘာဝအလှတရားတွေကြောင့်မြန်မာပြည်အရရက်ကပြည်သူတသန်းလောက်နဲ့နိုင်ငံရခြားကနေလာရောက်ပြီးတော့လက်ပတ်ကြတဲ့နိုင်ငံခြားသား2သိန်းလောက်နှစ်ဆင်လာရောက်လက်ပတ်နေကြတဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့အခုအခါအင်းလေးကန်ရဲ့ဖွံ့ဖြိုးတိုးတက်မှုအလားအလာဟာစိုးရိမ်ပေါ်ရအခြေအနေနဲ့ရင်ဆိုင်နေရပါလေ။သူတဖြင့်အင်းလေးကန်ရဲ့ရည်ရွယ်ပုံမှန်ညဉ့်ညံ့လာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံခြားသူတွေတည်ရလဲသတိပေးနေကြတာဖြစ်ပါတယ်။စက်ကြွေးကဏ္ဍမှာအင်းလေးတောင်သူတွေဟာအသည့်အနှံတွေအထွက်တိုးစေဖို့အတွက်ဓာမီဩဇာတွေပုဒ်သက်ဆေးတွေကိုအစမတန်တိုးတက်သုံးစွဲလာနေကြတဲ့အတွက်အင်းလေးကန်ရဲ့ရည်ရွယ်ဟာတဖြည်းဖြည်းနဲ့အစိမ့်နေလာနေတယ်လို့အင်းလေးကန်ဖွံ့ဖြိုးမှုအလားအလာတွေကိုသူတွေတနာပြုနေကြတဲ့သူတွေတီတွေကသတိပေးနေကြတာလည်းဖြစ်ပါတယ်။အသည့်အနှံတွေကိုလက်ရှိစိုက်ပျိုးနေပုံနဲ့ပတ်သက်ပြီးတော့အင်းလေးတောင်သူတူက
အခုကကြတော့မများရလေအခုကဆယ်ရင်းနဲ့လည်းအတီးခူးတဲ့လူလည်းရှိတယ်ငါးရင်းနဲ့လည်းအတီးခူးတဲ့လူရှိတယ်တရတာအမြန်တော့အခုကဒီအတီးကိုမှဲ့ရှင်လည်းရတယ်စိမ့်ရှင်လည်းရဆေးတယ်ဆေးတချို့ကကြတော့အတီးကိုဆေးထိုးပလိုက်တယ်တခါလည်းမှဲ့သွားတယ
်ဒီပြဿနာနဲ့ပတ်သက်ပြီးတော့နေပြည်တော်တစ်တော်သုတေသနဌာနညွှန်ကြားချက်မူဒေါက်တာတန်းနိုင်ဦးက
ဒီစက်ပြူကြီးဝန်ကြီးဌာနကလည်းဒါတွေကိုတို့ချက်ပညာပေးနေအများကြီးလုပ်ပါတယ်အထူးသဖြင့်တော့ရေပေါ်စက်ပြူကြီးလုပ်ငန်းတွေဒီသိဉဏ်တွေမှာသုံးတဲ့ဓာမီဩဇာတွေဒီကိုသက်စီတွေဒါတွေဒီကံရဲ့ရေရဲ့အစီအသွေးကိုအများကြီးထိခိုက်ပါတယ်ပေါ့နော်ရေရဲ့ရေဒီကိုထိခိုက်တဲ့အတွက်ရေဟာတောက်လို့သုံးလို့မရတဲ့အခြေအနေမျိုးတွေပိုလို့ရှိနေပေါ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ကချော်ပါလောက်အောင်ပညာပေးတဲ့အစီအစဉ်လုပ်ငန်းတွေကိုဆောင်ရွက်ရပါတယ်
ဒါပြင်အင်းလေးကန်ရဲ့အခြေအဝန်ဟာလည်းစိုးရင်ပေါ်ရကောင်းတော့အောင်တဖြည်းဖြည်းနဲ့ကျုပ်ဝင်သေးငယ်လာနေတယ်လို့လည်းသိရပါတယ်တိုင်းကြည်ဒီအရာအင်းလေးကန်ရဲ့အရှိန်အောင်နှံဟာအနေငယ်ကျော့ကျသွားခဲ့ပါတယ်။အကြောင်းကတော့ကျုံမျိုးဆက်ခင်းတွေတိုးချက်လာလို့ဖြစ်တယ်လို့ဆိုပါတယ်။1960ပြည့်နှစ်နှောင်းပိုင်းနဲ့1980ပြည့်နှစ်အစောပိုင်းတွေအထိအင်းလေးကန်ထဲမှာကျုံမျိုးတွေတိုးချက်ပြီးတော့ခရမ်းကျင်စီအကြီးအကျယ်စိုက်ပျိုးပြီးမြန်မာနိုင်ငံလုံးကိုတင်ပို့ခဲ့တာပါ။ကန်ရည်ပြင်းရဲ့အနက်ကလည်းလွန်ခဲ့တဲ့နှစ်ပေါင်းတရာကပင်နဆယ်လောက်နှက်ခဲ့ပေမဲ့အခုအခါဆယ်ပြည့်လောက်တန်းတော့တယ်လို့လည်းသိရပါတယ်။ကမ္ဘာလေကတစ်တော်တွေပြုံးပြီးကုန်တာတောင်ရဆက်ခင်းတွေအတွက်တစ်ပင်တွေခုတ်လဲမိချိုတာတွေကြောင့်အင်းလေးကန်လေးကိုမြေကြီးတွေပို့ချခံရတဲ့အတွက်အင်းလေးကန်ကြီးဟာတဖြည်းဖြည်းနဲ့ကော့ကော်လာနေတာလို့သူတည်သူတွေကသတိပေးကြပါလေ2019ခုနှစ်နှစ်စာမိုင်းကဒေါ်ဆန်းစုကြည်ရောင်ရွှေကိုရောက်ရှိလာခဲ့ရမှာအင်းလေးကန်ကြီးရေရော့နေလာတာကန်ကြီးအစီအသွေးကြဆင့်လာနေတာတွေကိုရပ်တန့်အောင်ဆောင်ရွက်ဖို့ညွှန်ကြားခဲ့ပါလေအင်းလေးကန်ထိန်းသိမ်းရေးအတွက်ညပေါင်းများစွာကော်မတီအစီအစဉ်ကိုအချိန်ချင်းဖွဲ့စည်းခဲ့ကြပေမဲ့ဆောင်ရွက်ရစရင်တွေကတော့အဆုံးဖြတ်ပေးမဲ့အစိုးရဝန်ကြီးတွေရဲ့ဇပွဲတွေပေါ်မှာပဲနေရာမရွေပဲရှိနေတယ်လို့ဆိုပါလေအတွက်မှလည်းလုပ်ငန်းဆောင်ရွက်ဖို့ project ကအလုံးလောက်မရှိကြောင်းရရှိတူကပြောပါတယ်။ရပ်ဘက်အဖွဲ့အစည်းတွေကသာကိုယ့်ရဲ့အစီအစဉ်နဲ့ကိုတနိုင်တစ်ပိုင်တနိုင်တစ်မြောက်လောက်ကင်နေကြတာဖြစ်လို့ပြဿနာရဲ့အရင်းအမြစ်တွေကိုဖယ်ရှားဖို့မတတ်နိုင်ပဲဖြစ်နေရတယ်လို့လည်းသိရပါတယ်။အခုတိုင်းကဆက်ပြီးတော့သွားနေမယ်ဆိုရင်တော့အင်းလေးကန်ဒေတာရဲ့အဓိကစီးပွားရေးဖြစ်တဲ့ခီးသွေးလုပ်ငန်းလည်းထိခိုက်လာတော့မှာဖြစ်ပါတယ်။အဲဒါကြောင့်အရေးပေါ်အခြေအနေအဖြစ်ခံယူပြီးတော့ပြုပြင်ထိန်းသိမ်းရေးတွေဆောင်ရွက်ဖို့လိုအပ်လာနေပါတယ်။လက်လုံမမဟုတ်ရင်တော့နောက်လာမယ့်နှစ်အနည်းငယ်အတွင်းမှာပဲအင်းလေးကန်ရဲ့အခြေအနေဟာပြန်ပြီးတော့အဖတ်ဆယ်ဖို့ပုံမူပြီးတော့ခက်ခဲသွားမှာဖြစ်တဲ့အကြောင်းတောင်ဝင်ရှိတဲ့သူတွေရောလည်းအတန်ကျေကျေနဲ့သာပြောဆိုနေကြပြီးလက်တွေမှာဘလို့အပြောင်းလဲမျိုးမှပေါ်ပေါက်မလာတဲ့အကြောင်းအင်းလေးကန်အခြေအနေတွေကိုလေ့လာနေတဲ့ပြည်ပသူတည်သည့်မစ်ချလွန်ရဲ့စီရင်ခန်းစာတစ်စောင်မှာဖော်ပြထားပါတယ်ခင်ဗျာ